က်ကင်ဂျူရီဒီတစ်ပတ်အမေရိကန်နိုင်ငံရေးဆွေးနွေးကမ်းမှာကျွန်တော်ဘာပြောချင်တယ်လဲဆိုတော့ခံမှန်းလို့ရမယ်ထင်ပါရဲ့
သိရတာပေါ့ရှင်ပြီးခဲ့တဲ့အပတ်ကဖြစ်ခဲ့တဲ့ကော်လိုရာဒိုပြည်နယ်ကရုပ်ရှင်ရုံပစ်ခတ်မှုအကြောင်းမဟုတ်လားတနင်္လာနေ့ကပဲဒီပစ်ခတ်မှုတရခံကိုပထမဆုံးအကြိမ်ရုပ်ထုတ်စစ်ဆေးတယ်လေလောလောဆယ်မှာတော့အမေရိကန်သတင်းနဲ့ရုပ်မြင်သံကြားမှာဘယ်လိုင်းကိုပဲဖွင့်လိုက်ဖွင့်လိုက်ဒီအကြောင်းကိုပဲပြောနေကြတာကြာတာရင်းနှီးညသကောင်ရံအချိန် The Dark Knight Rises ဆိုတဲ့ဘတ်မန်လင်းတို့သားရုပ်ရှင်အစ်စ်ကိုကြည့်နေကြတဲ့ရုပ်ရှင်ရုံတွေကိုဓာတ်ငွေဘုံတွေနဲ့ရောနောက်မောင်းပြန်တနက်တွေနဲ့ပါပစ်ခတ်ခဲ့တဲ့အဲ့ဒီလူဟာအသက်24နှစ်အရွယ်တက်တူဘွဲလုံးပါရဂူဘွဲယူဖို့လုပ်နေတဲ့ပညာတတ်လူရည်မှုအတိုင်းဝိုင်းတွေကလူငယ်တူဦးဆိုတော့အားလုံးကပို့ပြီးတော့အံ့ဩရတာပေါ့သူကြောင့်လူ12ဦးသေဆုံးပြီး59ဦးဒဏ်ရာရသွားခဲ့ပေမဲ့သူဘာကြောင့်ဒီလိုလုပ်တယ်ဆိုတာဘယ်သူမှမသိကြသေးဘူးလေ
ဟုတ်ကဲ့အခုမက်ခင်ပြူထွေးပြောလိုက်တော့ကျွန်တော်ပြောချင်တဲ့အမေရိကန်နိုင်ငံရေးဆွေးနွေးကမ်းဇက်လန်းနောက်ခံလဲရှင်းသွားတာပေါ့အသက်24နှစ်အရွယ်ပါရဂူဘွဲ့လွန်ကျောင်းသား James Holmes ကလောလောဆယ်မှာစစ်ဆေးမေးမြန်းမှုတွေကိုဖြေချဖို့ညှင်းဆန်းနေတာမလို့သူဘာကြောင့်ဒီလိုလုပ်တယ်ဆိုတာမသိနိုင်သေးပေမဲ့ပြစ်ခတ်မှုမှာသူသုံးဆွဲခဲ့တဲ့လက်နက်ခဲယမ်းတွေအပြင်သူနေတဲ့အိမ်ငန်းကိုသွားပြီးစစ်ဆေးတော့ဝင်လာတဲ့သူတွေကိုထိခိုက်သေးကြစေဖို့သူကြိုတင်ပြီးပြင်ဆင်ထားခဲ့တဲ့မီးလောင်ဘုံးနဲ့ထောင်ကျောက်တွေဓာတ်ရုစေးရီတွေဟာစုံစမ်းစစ်ဆေးတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရောကြားရတဲ့သူတွေအားလုံးကိုပါအံ့ဩသွားစေခဲ့တယ်ခင်ဗျမှတ်တမ်းတွေအရဆိုလို့ရှိရင် James Holmes ဟာပြီးခဲ့တဲ့လပိုင်းအတွင်းမှာတင်အကြိမ်၄ကြိမ်ခွဲပြီးလက်နက်နဲ့ကြီးစံအတောင့်6000ကျော်ကိုအင်တာနက်ကနေတဆင့်ဝယ်ယူခဲ့တယ်လို့ဆိုပါတယ်ဒီပမာဏဟာတိုက်ပွဲငယ်တစ်ပွဲဆင်နွှဲလို့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးအမေရိကန်မှာလူပြောများနေတဲ့လူတိုင်းတစ်နှက်ပိုင်ဆိုင်ခွင့်ဆိုတဲ့အရေးကိုအငင်းပွားမှုတွေပြန်ပေါ်လာတော့ပေါ့ခင်ဗျာဒီကိစ္စကိုကျွန်တော်ဆွေးနွေးချင်တာ
ပါဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့တနေ့လာနေ့ကပဲ Oregon ပြည်နယ်က Democrat Outlook တော့အမတ်Al Blumenua ga pyo ra ko chuma ku lo cha ka ya de
The 70 killed or wounded are the latest in a pattern that happens repeatedly predictably with overall loss of life being
American Taiwan ma ma cha khana phit ni de tanat kai pik khat mu ri de ma aku Colorado pi ne ma phit khe de su su paw lu 90 law ti chi dan ya ya khe de phit ya ha naw so mi cha ya de ma san la de phit ya lo phit ni ba bi တနစ်တနစ်မှာလူပေါင်းတောင်းနဲ့ချီပြီးအမေရိကန်မှာဒီပစ်ခတ်မှုတွေနဲ့တေးချေဒဏ်ရာရနေတာပါလို့အာဘလူမီနူဝါကပြောသွားတာလေ
ဟုတ်ကဲ့အောက်လွတ်တော်အမတ်အာဘလူမီနူဝါလို့အမေရိကန်မှာလူတွေတနက်ပိုင်ဆိုင်ခွင့်ကိုပို့ပြီးတင်းချက်ထိန်းချုပ်ဖို့ကြိုးစားနေတဲ့လွှတ်တော်အမတ်တွေအတွက်ကတော့ဒီကိစ္စဟာလက်တလောထောက်ပြစရာဖြစ်နေတာပေါ့ခင်ဗျာဒါမှမဟုတ်အမေရိကန်မှာကလူတိုင်းတနက်ကင်ရမယ်ဆိုတော့ဟိုကောင်းပွိုင်ခစ်ကလေးကအစင်လာရှိခဲ့ပြီးအခုလည်းအရွယ်ရောက်သူလူဦးရေရဲ့တဝက်လောက်မှာတနက်တွေပိုင်ဆိုင်ထားကြပါတယ်မနေ့ကလုတ်ခဲ့တဲ့ Gallup Blue Root စစ်တမ်းအရဆိုရင်လေအဲ့လိုတနက်ပိုင်ဆိုင်ခွင့်ကိုဆွလွန့်ချင်တဲ့သူဟာ၄ဘုံ၃ဘုံလောက်ပဲရှိတယ်လို့ဆိုရယ်ခင်ဗ
ျအမေရိကန်တွေအခုလိုဘာကြောင့်တနက်ကင်ကျင်ကြတာလဲဥပဒေအရဘလို့အကြောင်းကြောင့်ခွင့်ပြုထားတယ်လဲဆိုတာရှင်းပြပါအောင
်ဟုတ်ကဲ့အဓိကကတော့ Bill of Rights ဆိုတဲ့ပြည်သူ့အခွင့်အရေးပြဋ္ဌာန်းချက်တွေကြောင့်ပါအမေရိကန်ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာ1992ခုနှစ်ကပထမဆုံးအကြိမ်ပြင်ဆင်ဖြည့်ဆွတ်ချက်တွေလုပ်ပြီးအခွင့်အရေးပြဋ္ဌာန်းချက်10ချက်ကိုထည့်သွင်းခဲ့တဲ့နေရာမှာတာမန်ပြည်သူပြည်သားတွေလက်နက်ကင်ဆိုင်ခွင့်ဆိုတဲ့အချက်ကပါလာပါတယ်။အဲဒါကို Second Amendment ဒုတိယဖြည့်ဆွတ်ပြဋ္ဌာန်းချက်လို့လူသိများပါတယ်။ပထမဖြည့်ဆွတ်ပြဋ္ဌာန်းချက်ကတော့အားလုံးသိပြီးသားလွတ်လပ်စွာပေါ်ပြပြောဆိုယုံကြည်ပိုင်ခွင့်ပေါ့ခင်ဗျာ
။အဲ့ဒီဖြည့်ဆွတ်ပြဋ္ဌာန်းချက်ကိုဘာကြောင့်လုပ်ရတာလဲ
။အဓိကကတော့အဲ့ဒီအချိန်ကပြည်ထောင်စုနဲ့ပြည်နယ်တွေမှာရှိနေတဲ့လက်နက်ကင်တပ်ဖွဲ့နဲ့စစ်တပ်တွေကပြည်သူတွေကိုအကြောင်းမဲ့ဖိနှိပ်မလာနိုင်အောင်လူတိုင်းလူတိုင်းကိုကိုကိုကာကွယ်ဖို့လက်နက်ကင်ခွင့်ရှိရမယ်လို့ယူဆခဲ့ကြတယ်လို့ဆိုတာပဲ။အဲ့ဒီယူဆကိုအခုချိန်ထိလက်ကင်ထားတဲ့အမတမအင်အားတောင့်တင်းတဲ့ National Rifle Association လို့ခေါ်တဲ့အမျိုးသား Rifle အသင်းကြီးကဆိုရင်ပြည်သူတွေလက်နက်ကင်ခွင့်ဆိုတာဟာအမေရိကန်နဲ့တခြားနိုင်ငံတွေအကြားကွာခြားတဲ့တကယ့်အခြေခံအခွင့်အရေးပါပဲကိုယ့်လက်နက်ကိုကင်ပြီးကိုမိသားစုကိုအတိုင်းဝိုင်းနဲ့ကိုနိုင်ငံကိုကာကွယ်ပိုင်ခွင့်ဆိုတာဟာဒီတဲ့ကြီးမြတ်တဲ့အခွင့်အရေးမရှိတော့ပါဘူးလို့တော့ National Rifle Association ကကြေညာထားပါတယ်
ဒါပေမဲ့လေဒီလိုလူတိုင်းလက်နက်တွေကင်ခွင့်ရနေတော့ဒီလက်တပ်တွေနဲ့ပဲလူတွေကိုလိုက်ပစ်ကျောင်းတွေစားတောက်ဆိုင်တွေအခုဆိုရင်ရုပ်ရှင်ုံတဲ့အထီးကိုအကြောင်းမဲ့လိုက်ပစ်နေတာတွေလည်းရှိတော့တစ်နှစ်တစ်နှစ်မှာရာဇဝတ်မှုအပါအဝင်ဒီလိုပြစ်ခတ်မှုတွေကြောင့်သိဆုံးရတာတထောင်ကျော်ရှိတယ်မဟုတ်လားဒါတော့ဘယ်ကောင်းမှမလဲ
ဟုတ်ကဲ့လက်နက်တွေကလွယ်လွယ်တော့ဝယ်လို့မရပါဘူးတနက်ဝယ်မဲ့သူကိုနောက်ကျောင်းရာဇဝင်စုံစမ်းတာတွေဘာတွေတော့ရှိပါလဲရာဇဝတ်မှုကျူးလွန်ဘူးသူစိတ်မမှန်သူဆိုရင်လည်းဝယ်လို့မရပါဘူးဒါမှလည်းဒီကန့်သက်ချက်ဟာလွယ်လွယ်ပဲချိုးဖောက်လို့ရနေတာမို့ဒီတဲ့ပုံပြီးစီကန်းချက်ဖို့လိုလိမ့်မယ်လို့ယူဆကြပါတယ
်။တနင်္ဂနွေနေ့ကတော့သမ္မတအိုဘားမားကိုယ်တိုင်ကော်လိုရာဒိုကိုသွားပြီးတော့တေဆုံးထံရရတဲ့မိသားစုဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ သမရတဦးအနေနဲ့မဟုတ်ဘဲဖခင်တဦးခင်မုန်းယောက်ျားတဦးအနေနဲ့တေဆုံးထိခိုက်သူတွေအတွက်ကိုယ်တိုင်ခံစားရပါတယ်လို့သူကပြောတယ်လေ
I confess to them that words are always inadequate in these kinds of situations but that my main task was to serve as a representative of the entire country and let them know
ဒီလိုဆိုရတဲ့ဖြစ်ရမျိုးမှာဝန်ထမ်းကြောင့်စကလုံးတွေနဲ့ဖော်ပြလို့မလုံလောက်ပါဘူးဒါပေမဲ့လည်းနိုင်ငံတကာနိုင်ငံလုံးရဲ့ကိုစားအခုလိုတေဆုံးထိခိုက်ဒဏ်ရာရသူတွေအတွက်ဘလောက်ကြေကွဲရကြောင်းနဲ့သူတို့အတွက်ဘလို့စွမ်းဆောင်ပေးရမလဲဆိုတာကိုနေ့စဉ်စဉ်းစားလှုပ်ဆောင်ပေးသွားမှာပါလို့သမ္မတဥပမာကပြောသွားခဲ့တာပ
ါဟုတ်ကဲ့လောလောဆယ်မှာတော့ဒီဖြစ်ရကြောင်းလူတိုင်းတနက်ဂိုင်ခွင်ဆိုတဲ့ပြဋ္ဌာန်းချက်နဲ့အခွင့်အရေးအပေါ်ဘလို့တင်းကြပ်မှုတွေလုပ်မလဲဆိုတဲ့ပြောဆိုဆွေးနွေးမှုတွေထပ်ပေါ်လာပါပြီဒါပေမဲ့လည်းအယိုးဆွဲနေတဲ့တနက်ကင်ကျင်းနဲ့အခွင့်အရေးဆွဲကင်လိုတဲ့သူတွေကအများစုဖြစ်နေသေးတာမို့လာမယ့်နိုဝင်ဘာယူကပွဲမတိုင်မီဒီကိစ္စကိုသမ္မတဥဘာမာရောအတိုက်ခံဘက်ကပါဘယ်လိုပြောဆိုလာကြမလဲဆိုတာစောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ